အမေရိကန်ပြည်ထောင်စုမှာ2016သမ္မတရွေးကောက်ပွဲကြားဝင်နောက်ဆက်ဖို့ရည်ရတဲ့အင်တာနက်ထုတ်ဖောက်ဝင်ရောက်မှုနဲ့ဆိုင်တဲ့လုပ်ရအားလုံးကိုအပြည့်အဝပြန်ပြီးစီစစ်ဖို့အမေရိကန်သမ္မတဘာရက်အိုဘားမားကထောက်လှမ်းရေးဌာနကိုတောက်ချာနေကညွှန်ကြားလိုက်ပါတယ်။သမ္မတအိုဘားမားရဲ့ကြေညာချက်အပြီးမှာတော့အမေရိကန်ထိပ်တန်းသတင်းစာနှစ်ဆောင်ဖြစ်တဲ့ The New York Times နဲ့ The Washington Post တို့ကဒေါ်နယ်ထရန့်ရွေးကောက်ပွဲအနိုင်ရအောင်ရုရှားနိုင်ငံကကြားဝင်ဆောင်ရွက်ခဲ့တယ်ဆိုပြီးဖော်ပြပါတယ်။ရုရှားအင်တာနက်ထုတ်ဖောက်ဝင်ရောက်သူဟက်ကာတွေက Republican Party Committee RNC ကိုရော Democratic Party ရဲ့ DNC ကွန်ပျူတာတွေကိုပါခိုးဝင်ခဲ့ပေမဲ့လို့ TNC ကိုဖျက်လို့ဖျက်ဆီးဖြစ်စေမဲ့ email တွေကိုပဲထုတ်ပြန်ခဲ့တယ်လို့ The Times ကပြောပါရယ်။သမ္မတရွေးကောက်ပွဲနေ့ကလာချိန်မှာပဲ TNC ရဲ့ email တွေပေါက်ကြားခဲ့တာပါ။ Democrat တို့ကနေခိုးယူထားတဲ့ email တွေကို Russia တို့က WikiLeaks ကိုပေးခဲ့တယ်လို့ထောက်လှမ်းရေးတွေကကောက်ချက်ဆွဲခဲ့တာဖြစ်တယ်လို့လည်း The Times ကပြောပါရယ်။ TNC ကိုရော RNC ကိုပါ Russia တို့ကအင်တာနက်ကနေထုတ်ဖောက်ဝင်ရောက်ခဲ့ပေမဲ့လို့RNC ရဲ့သတင်းအချက်အလက်တွေကိုတော့ထုတ်ပြန်ခဲ့ခြင်းမရှိဘူးဆိုတော့အခုတော့အခိုင်အမာတွေ့ရတယ်လို့နာမည်ထုတ်ပြောမထားတဲ့ Obama အစိုးရရဲ့ထိပ်တန်းအရာရှိတဦးက The Times သတင်းစာကိုပြောပါရယ် American ထောက်လှမ်းရေးအရာရှိတွေပြောတဲ့ရုရှားနိုင်ငံကအင်တာနက်ထုတ်ဖောက်ဝင်ရောက်တဲ့ hacker တွေကိုသိရှိထားပြီဖြစ်ပေမဲ့လည်းတဦးကမှအရေးယူအပြစ်ပေးတာတော့မရှိသေးဘူးလို့လည်း The Times သတင်းစာကဖော်ပြပါရယ် Donald Trump ရဲ့ကောက်ပွဲအနိုင်ရအောင်ရုရှားတို့ကြားဝင်နှောက်ယှက်ခဲ့တယ်ဆိုတာကို CIA American ဖို့ထောက်လှမ်းရေး Agency ကယုံကြည်လက်ခံထားတယ်လို့ The Washington Post ကပြောပါရယ်ဒီကိစ္စနဲ့ပတ်သက်လို့အသေးစိတ်စုံစမ်းစစ်ဆေးမှုတွေလုပ်ပေးဖို့ Democrat Party ကရော Republican Party လွတ်တော်အမတ်တွေကပါတောင်းဆိုထားကြပါရယ်